အင်ဒိုနီးရှားနိုင်ငံမှာလာမယ့်ဧပြီလကျရင်ကျင်းပမယ့်တမရရွေးကောက်ပွဲအတွက်မဲဆွယ်စည်းဝေးကာလတနင်္ဂနွေနေ့မှာတရားဝင်စတင်ပါပြီ။ဂျိုကိုဝီလို့ခေါ်တဲ့လက်ရှိတမရဂျိုကိုဝီဒိုဒိုနဲ့စစ်တပ်ဗိုလ်ချုပ်ကြီးဟောင်းတူတို့ကြားအဓိကရှင်ပြန်ရမယ့်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံကတမရရွေးကောက်ပွဲအကြောင်းကိုကိုကျော်ကျော်သိန်းကဆက်လက်ပြောပြပါလိမ့်မယ်ခင်ဗျ။
တနင်္ဂနွေမနက်ပိုင်းကဂျကာတာမြို့လယ်ကောင်မှာလုပ်တဲ့မဲဆွယ်စည်းဝေးတရားဝင်စတင်ပွဲအခမ်းအနားတွေကိုတမရဂျိုကိုဝီနဲ့ပြိုင်ဘက်ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူဘီယန်တိုတို့နှစ်ဦးလုံးအင်ဒိုနီးရှားရိုးရာဝတ်စုံတွေဝတ်ဆင်ပြီးအသီးသီးတက်ရောက်ကြပါတယ်။တစ်ဖက်နဲ့တစ်ဖက်လှုပ်ကြံတိုက်ခိုက်တာတွေလူမျိုးရေးနဲ့ဘာသာရေးကိစ္စတွေကိုနိုင်ငံရေးမှာအတုံးချမဲဆွယ်စည်းရုံးတာတွေကိုရှောင်ပြီးငြိမ်းချမ်းတဲ့ရှင်ပြိုင်မှုဖြစ်အောင်လုပ်ကြမယ်လို့သူတို့နှစ်ယောက်လုံးကအကြေပြုကြပါတယ်။တမရဂျိုကိုဝီတို့ကဘာဟာစာအင်ဒိုနီးရှားဘာသာစကားနဲ့အခုလိုပြောပါတယ်
။ဆာလင်မန်ဟင်းနာဆာလင်မန်ချမ်မော့အော့ဆာလင်မန်ဂျလက်ကန်က
ာပြောက်ကူတယောက်ပုခတ်စော်ကားတာလေးစားမှုကင်းမဲ့တာထိကြိုက်နစ်နာအောင်ပြောဆိုတာတွေဟာအင်ဒိုနီးရှားနိုင်ငံသားတွေအဖြစ်ကျွန်တော်တို့ကန်ဆွဲထားတဲ့အင်ဒိုနီးရှားတံပိုးတွေမဟုတ်ပါဘူ
း2014ခုနှစ်သမရယူကော့ပွဲမှာဂျိုကိုဝီကိုရင်းနှင်းခဲ့တဲ့ပရာဘိုဟာ1998ခုနှစ်ကဂျောင်းသားတွေဆန္ဒပြပြီးအာနာရှင်ဆူဟာတိုကိုဖြုတ်ချလိုက်တဲ့အချိန်မတိုင်ခင်မတိမငိမ့်တဲ့ရုံးဝင်းဆန်ခတ်အခြေအနေတွေလာအတော့ကြာဖြစ်ခဲ့ခြင်းတုန်းကစစ်ဖက်ထိတ်တန်းတာဝန်ရှိသူတွေဖြစ်ပါတယ်အဲဒီကာလအတွင်းကဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုဖမ်းဆီးဖို့ညွှန်ကြားခဲ့တယ်ဆိုတာဆူဝါဒိုပြုတ်ကျသွားပြီးတဲ့နောက်ဘရာဘိုကဝန်ခံခဲ့ပြီးစစ်တပ်ကနေထုတ်ပယ်ခံခဲ့ရသူပါအခုတော့တမရအဖြစ်ရွေးကောက်တင်မြှောက်ခံရဖို့ဒုတိယအကြိမ်ထပ်ကြိုးစားလာသူဘရာဘိုကလည်းဒီမိုကရေစီနီးကျရှင်ကျင်သွားမယ်လို့ပြောပါတယ
်ဆလာလူဘာစီကပ်တနန်ဘာစီကပ်တိဒါ
ကျွန်တော်တို့အစ်စေးတည်ငြိမ်ရပါမယ်စိတ်ခံစားမှုမများရပါဘူးထိတ်သိမ့်ကြရပါမယ်ဒီမိုကရေစီနှိကျရွေးကောက်ပွဲကိုစနစ်တကျငြိမ်းချမ်းစွာကြိုဆိုလှုပ်ဆောင်ကြရမှာဖြစ်ပါတယ်
။ဂျိုကိုဝီနဲ့ဘရာဗိုတို့ရဲ့ပြောစကားတွေအပေါ်အင်ဒိုနီးရှားနိုင်ငံသားအများအပြားကလက်ခံကြပုံရှိတာကိုအငားရမောင်းတူဖြစ်သူအဒီပြောတာအရသိနိုင်ပါတယ်
။ Sebagai warga negara Indonesia pengennya sih pesta demokrasi ini berjalan dengan
အင်ဒိုနီးရှားနိုင်ငံသားတူအနေနဲ့ကျွန်တော်ဖြစ်စီချင်တာကတော့ချိုးမွေ့ငြိမ်းချမ်းစနစ်ကျတဲ့နိလန်းနဲ့ဒီမိုကရေစီကိုကျင့်သုံးလှုပ်ဆောင်ကြတာမျိုးပါ။နှစ်ဖက်ထောက်ခံသူအသီးသီးကြမှာလေးစားမှုကင်းမဲ့တဲ့လူရမျိုးမရှိသင့်ပါဘူ
း2019ခုနှစ်ဂျကာတာမြို့တော်ဝန်ရွေးကောက်ပွဲတုန်းကတရုတ်လူမျိုးခရစ်ယာန်ဘာသာဝင်မျိုးတော်ဝန်ဟောင်းကိုသဘောထားတင်းမာတဲ့မွတ်စလင်တွေကအကြီးအကျယ်ဆန္ဒပြကန့်ကွက်ပြီးရွေးင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့တယ်လို့ထပ်ဖြစ်မှာကိုအင်ဒိုနီးရှားနိုင်ငံသားအများပြားကမလိုလားကြပါဘူးဒီထက်မှာလုံခြုံရေးအရာရှိတူဖြစ်သူဘူဒီလဲအပါအဝင်ပါ
mudah-mudahan aman jangan sampai terjadi kerusuhan intinya itu aja jangan sampai ada kerusuhan
ကျောင်းရင်းဆန်ခတ်ကြုံတရားမရှိပဲငြင်းချမ်းဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်။ဒါကအရေးကြီးဆုံးပါပဲ။အဓိခရုံးမဖြစ်ရပါဘူး။ရွေးကောက်ပွဲဟာငြင်းချမ်းပြီးဒီမိုကရေစီနီးကျရပါမယ်။ဒါ့အပြင်မဲဝဲတာမျိုးလည်းထပ်မဖြစ်ရပါဘူး။ဒါဟာအင်ဒိုနီးရှားနိုင်ငံသားတွေတကယ်တမ်းဖြစ်ချင်တာပါပဲ
။ဂျိုကိုဝီကသူ့ရဲ့ဒုတိယသမ္မတလာအောင်ဖြစ်နိုင်ငံမှာအစ္စလမ်ဘာသာထိတ်တန့်အာဏာပိုင်အဖွဲ့ဖြစ်တဲ့အင်ဒိုနီးရှားယူလီမာကောင်စီ MUI ရဲ့ဥက္ကဋ္ဌအသက်85နှစ်အရွယ်တရားဟောဆရာမာရူဖ်အာမင်းကိုယူလိုက်တာကြောင့်အတော်များများအံ့အားတင်သွားကြပါတယ်။ MUI အဖွဲ့ဟာဖာတဝါလို့ခေါ်တဲ့အစ္စလမ်ဘာသာအရလိုက်နာရမယ့်စီမီစီကန်တွေကိုထုတ်ပြန်တဲ့အဖွဲ့ဖြစ်ပြီးတချို့လူနည်းစုတွေပေါ်ခွဲခြားသတ်မှတ်တဲ့အမြင်ရှိတဲ့အဖွဲ့ဖြစ်ထင်ရှားပါတယ်။အင်ဒိုနီးရှားလူဦးရေသန်းပေါင်း260မှာ90ရာခိုင်နှုန်းကအစဉ်လာအားဖြင့်အစွန်းမရောက်တဲ့အစ္စလမ်အယူကိုလိုက်နာကြသူတွေဖြစ်ပေမဲ့အခုတော့တင်းမာတဲ့အယူပဲဘိုးဘီပြောင်းလာနေပြီလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိထားပါတယ်။ပရာဘိုးရဲ့ဒုတိယသမ္မတလောင်းကတော့ဒုတိယဂျကာတာမြို့တော်ဝန်ဟောင်းစီးပွားရေးလုပ်ငန်းရှင်တထေးကြီးဆန်ဒီယာဂါယူနိုပါ။သမ္မတရွေးကောက်ပွဲဝင်မဲ့သူတွေမပုံတရားမဲ့ကာလကုန်သွားပြီးတဲ့နောက်အင်ဒိုနီးရှားစာပေစာကော LSI ကပထမဆုံးကောက်ယူတဲ့လူလူသဘောထားစစ်တမ်းမှာဂျိုကိုဝီနဲ့အာမင်းတို့အပေါ်ထောက်ခံသူ52ရာခိုင်နှုန်းရှိပြီးပရာဘိုးနဲ့ယူနိုအပေါ်ထောက်ခံသူက30ရာခိုင်နှုန်းရှိတာတွေ့ရပါတယ်။အင်ဒိုနီးရှားသံရူပီယံငွေတန်ဖိုးမကြသေးခင်သတင်းပတ်တွေအတွင်းတန်ဖိုးကျလာနေတာပြည်ပကျွေးမီကိစ္စနဲ့တယန်ဇာတရင်းမြစ်တွေကိုပြည်ပထိန်းချုပ်မှုများနေတဲ့ကိစ္စတွေကိုအဓိကအသုံးချပြီးမဲဆွယ်စည်းရုံးပွဲတွေမှာအတိုက်ခံတွေကဂျိုကိုဝီကိုထိုးနှက်လိမ့်မယ်လို့လေးလာသူတွေကသုံးသပ်ပါတယ်။ဧဒီလာ19ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲတွေမှာနိုင်ငံလွှတ်တော်နဲ့ဒေသဆိုင်ရာလွှတ်တော်တွေအတွက်လွှတ်တော်ကိုယ်စားလှယ်တွေကိုလည်းမဲပေးရွေးချယ်ကြရမှာဖြစ်ပြီးကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးအင်ဒိုနီးရှားမှာမဲပေးခွင့်ရှိသူ186တန်းနီးပါးရှိပါတယ်ခင်ဗျာ